ထိုင်းနိုင်ငံမှာကျမွေးမြူရေးခြံတစ်ခုနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာမှာရေးခဲ့တဲ့အမျိုးသမီးရုပ်တံသတင်းတောက်တူဟာအတေးဖြတ်မှုဆွဲချက်နဲ့ထောင်ဒဏ်2နှစ်ချမှတ်ခံရတယ်လို့သူရဲ့ရှင်နေကပြောပါတယ်။အဲ့ဒီအချိန်က Voice TV မှာလုပ်နေတဲ့ရုပ်တံသတင်းတောက်စုချာနီကလိုက်ထရီဟာသမခါဆက်ကျမွေးမြူရေးခြံလုပ်ငန်းခွင်အခြေအနေတွေနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်နေရတဲ့အပေါ် Twitter မှာသူရေးခဲ့တာအတွေ့ပြည်တံပေးခံရတာဖြစ်တယ်လို့သူရဲ့ရှင်နေဖြစ်သူဝါရဖုံဦးထိုင်ရန်စီကပြောပါတယ်။ချမှတ်တဲ့ပြည်တံကပြင်းထန်သွန်းတဲ့အတွက်မယုံနိုင်အောင်ဖြစ်နေတယ်လို့စုချာနီကရိုက်တာသတင်းဌာနကိုပြောပါတယ်။သူရဲ့ရှင်းလာသားရဲ့တောင်းငယ်လေးနဲ့ပတ်သက်ပြီးတော့စိတ်ပူမိတယ်လို့လည်းသူကပြောပါတယ်။ထမခါဆက်ကျမွေးမြူရေးခြံကအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းလူခွင့်ရေးကော်မရှင်ကိုမြန်မာရွှေ့ပြောင်းအလို့သမားတစုက2016ခုနှစ်မှာတိုင်ကြားခဲ့တဲ့ပေါ်အခြေခံပြီးစုချာနီကတွစ်တာမှာရေးခဲ့တာပါ။အလို့သမားတွေကိုကျမွေးမြူရေးခြံကအတိအပြည့်မှုနဲ့တရားပြန်ဆွဲတာကိုထိုင်းတရားရုံးကကနဦးပယ်ချပြီးတဲ့နောက်မှာအလို့သမားတွေကိုနစ်နာကြီးပေးဖို့ဒီနေ့အတွင်းဆုံးဖြတ်ခဲ့ပါတယ်။မွေးမြူရေးခြံကတော့ဆွဆွဲပြောဆိုချက်တွေကိုညှင်းဆန့်ပြီးတရင်တောက်အယောက်20နဲ့အတူတက်ကြွလှုပ်ရှားသူတွေကိုတရားပြန်ဆွဲခဲ့ပါတယ်။အခုလိုတရင်တောက်တယောက်ကိုပြည်တံချလိုက်တဲ့အပေါ်မှာထမခါဆက်မွေးမြူရေးခြံကတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။လောလောဆယ်မှာတော့အမခန့်နဲ့နေနေတဲ့အသက်30အရွယ်စုချာနီကသူ့အယူခံဝင်မယ်လို့ပြောပါတယ်ရှင်။